ထိုင်းနိုင်ငံမှာပြောင်းဆုံးနေတဲ့နှစ်နှစ်အရွယ်ကလေးငယ်တယောက်ကိုထိုင်းတာဝန်ရှိသူတွေကအပြင်းထန်ရှာဖွေနေစေဖြစ်ပါလေ။ကလေးငယ်ပြောင်းဆုံးသွားတာအခုဆိုရင်သတင်းတစ်ပတ်ကြာသွားပြီဆိုပေမဲ့လည်းလက်မလျှော့သေးဘဲနဲ့ဆက်ပြီးတော့ရှာဖွေနေကြစေဖြစ်တယ်လို့မသိငါသူတွေကိုလည်းမေးမြန်းစစ်ဆေးနေရတယ်ပြုလုပ်နေပါလေ။ထိုင်းချီဆိုင်ဖျူးမြန်မာဝိုင်းသတင်းတော့မေးမာကသတင်းပေးပို ဝင်းနဲ့ကြံတော်ကြီးထဲမှာဒီဇင်ဘာလ18ရက်နေ့မနေ့ကလေးကပျောက်ဆုံးသွားခဲ့တဲ့နှစ်နှစ်သားအရွယ်မြမကလေးငယ်ကိုရှေ့ရကြတဲ့အထိရှာမတွေ့သေးပေမဲ့ထိုင်းရနာပိုင်းတွေကလက်မလျှော့ပဲဆက်ပြီးရှာဖွေပေးနေတဲ့အကြောင်းပျောက်ဆုံးသွားတဲ့ကလေးရဲ့မိခင်ဖြစ်သူကပြောပြပါတယ်ကျမတို့ရှာနေတာရှိရရှိသွားပါပြီ။မိသားစုနဲ့ကလေးကိုတနာပြီးတော့လမ်းဖွင့်ပေးပါ၊ပြန်ပို့ပေးပါ။အားလုံးကတော့နေရာတိုင်းမှာလုပ်ပေးနေကြပါတယ်အကူအညီရှာပေးနေကြပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါဒီဇင်ဘာလ24ရက်နေ့မှာတော့ရေငုပ်သမားအဖွဲ့တွေကရေမော်တွေနဲ့ပြည့်နေတဲ့ကြံတော်အနီးကရေကန်ကိုရှင်းလင်းပြီးရေငုပ်ပြီးရှာဖွေပေးနေကြတယ်လို့ရွာသားတွေသတင်းပေးလာတဲ့အတွက်ကြံဆိုင်ခင်းတော်နဲ့အနီးဆုံးကမတင်ငါရတဲ့အိမ်တလုံးကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကဝင်ရောက်ရှာဖွေခဲ့ကြပါတယ်တဲငယ်အတွင်းမှာအသက်50အရွယ်အမျိုးသမီးတဦးသာနေထိုင်နေတာတွေ့ရပြီးအိမ်တွင်းမှာတော့ကလေးနဲ့ရုပ်တွေအများပြားတွေ့ရပြီးယောက်ျားဖြစ်သူကပျောကကုနတ်ဆရာတူဦးဖြစ်ကြောင်းသိဆုံးသွားတာနှစ်နှစ်ကျော်ပြီလို့လဲဆိုပါတယ်လက်ရှိယူထားတဲ့ယောက်ျားကတော့ကြံကားမောင်းတဲ့သူတူဦးဖြစ်တယ်လို့ဆိုပါတယ်အိမ်ထဲမှာတော့ပျောက်ဆုံးနေတဲ့ကလေးနဲ့ပတ်သက်လို့တက်တဲ့အထောက်အထားတွေမတွေ့ခဲ့ရပါဘူးကလေးစားပြောက်တဲ့နေ့ကပျောက်ဆုံးသွားတဲ့ကလေးနဲ့အတူကစားနေတဲ့သုံးနှစ်သမီးလေးကတော့ဒီကလေးကိုလူတူဦးကဖက်နှမ်းပြီးခေါ်သွားတယ်လို့သာလူကြီးတွေကိုပြောဆိုနေခဲ့တာပါသုံးနှစ်အရွယ်ကလေးဟာပြီးခဲ့တဲ့ရက်ကလည်းလက်ကြီးတစ်ခုပဲထွက်လာပြီးမောင်လေးကိုခေါ်သွားတယ်ဆိုပြီးပြောပြခဲ့ပါတယ်။ဖြစ်တဲ့နေ့ကကြံကားတစ်စီးမောင်းသွားတာကိုရွာသားတချို့ကတွေ့လိုက်တယ်လို့သိရတဲ့အတွက်ရဲတပ်ဖွဲ့က CCTV မှတ်တမ်းတွေကြည့်ပြီးလိုက်လံစစ်ဆေးပေးနေပါတယ်။မတင်ငါတဲ့ကားမောင်းသူတချို့ကိုလည်းခေါ်ယူစစ်ဆေးခဲ့ပါတယ်။စူဖန်ဘူရီစစ်တပ်ကဘုံမှုအဖိနန်ကတော့ကလေးကိုတွေ့နိုင်ဖို့အတွက်အဖြစ်နိုင်ဆုံးနည်းလမ်းတွေတပ်ဖွဲ့ဝင်အင်အားတွေနဲ့သက်ဖြစ်စည်းတွေတုံးပြီးကုညီရှာဖွေပေးနေတဲ့အကြောင်းကိုဒီဇင်ဘာလ23ရက်နေ့ကပြောဆိုသွားပါတယ်။သူပြောသွားတဲ့အထက်မှာဘယ်နိုင်ငံသားကလေးပဲဖြစ်ပါစေအသက်အန္တရာယ်ဘေးနဲ့ကြုံလာမယ်ဆိုရင်လူသားချင်းမိဘချင်းကိုချင်းစာပါတယ်။တွေ့အောင်ရှာဖွေပေးနေကြပါတယ်ဆိုပြီးသတင်းတောက်တွေကိုပြောဆိုသွားပါတယ်။ဧကရာနဲ့ချီရှိတဲ့ကြံတော်ထဲမှာသဘအုံးမွေတွေအောက်နေတတ်လို့မွေမျိုးသွားတာဖြစ်နိုင်တယ်လို့လည်းထင်မြင်ချက်ပေးနေသူတွေလည်းရှိနေတာပါ။ပျောက်ဆုံးသွားတဲ့ကလေးရဲ့မိဘဖြစ်သူတွေကတော့သူတို့သားလေးဘာဖြစ်သွားတယ်ဆိုတာအမှန်တိုင်းသိပြစေဆိုပြီးပြောဆိုခဲ့ပြီးဝိုင်းဝန်းကူညီကြတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ဆိုပြီးပြောပြခဲ့ပါတယ်။ဒီကလေးပျောက်ဆုံးသွားတဲ့အချိန်ကစလို့ထိုင်းရနာပိုင်တွေကရဟတ်ရင်နဲ့ရှာဖွေပေးတာအနီးနားကရေကန်ထဲမှာရေငုပ်သမားတွေနဲ့ရှာဖွေပေးတာကျန်တော်တွေကိုလူရင်အားတွေနဲ့ရှာဖွေပေးတာစင်တွေကိုသုံးပြီးရှာပေးတာအနက်ခံခွေးတွေကိုသုံးပြီးရှာပေးတာအနောက်ခံခွေးတွေကိုတုံးပြီးရှာပေးတာကြံကားတွေမောင်းတဲ့နေရာက CCTV မှတ်တမ်းတွေကိုကြည့်ပြီးမတင်ငါဘွယ်ရာဖြစ်တဲ့ကားသမားတွေကိုစစ်ဆေးတာကြံကင်းတဝိုက်ကအိမ်တချို့ကိုဝင်ရောက်စစ်ဆေးတာတွေကိုဇက်တိုက်လုပ်ပေးနေပါတယ်ရှင်